နယူးယောက်မြို့ကကုလသမဂ္ဂဌာနချုပ်မှကျင်းပနေတဲ့ထွေထွေညီလာခံကိုတက်ရောက်နေကြတဲ့တန်တမန်တွေကြားမှာရခိုင်ပြည်နယ်ကအရေးကိစ္စကအဓိကထားဆွေးနွေးစရာကိစ္စတစ်ခုဖြစ်နေတယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်တပ်အမတ်ကြီးနီကီဟေလီကပြောကြားခဲ့ပါတယ်ရိုဟင်ဂျာတွေအလုံးရင်းနဲ့ထွက်သွားနေတဲ့ပြဿနာကိုအားလုံးကစိုးရိမ်နေကြတာဖြစ်တယ်လို့တပ်အမတ်နီကီဟေလီကပြောပါတယ်
They're concerned that the military continues to be aggressive and they're concerned that the government continues to be in denial.And so I think you'll continue
စစ်တပ်ကရန်လိုတဲ့လောက်ရက်တွေဆက်လုပ်နေတာကိုနိုင်ငံတိုင်းကစိုးရိမ်နေကြသလိုအစိုးရဘက်ကဆက်လက်ညှဉ်းဆန်နေတာကိုလည်းစိုးရိမ်နေကြတာပါဒါကြောင့်ဒီအကြောင်းနိုင်ငံတကာကဆက်ပြီးဆွေးနွေးကြတာတွေ့နေရအောင်မယ်ရှေ့လျှောက်ပို့ပြီးတော့တက်တက်ကြွကြွဆွေးနွေးတာမြင်ရမယ်လို့အမေရိကန်တပ်အမတ်ကြီးနီကီဟေလီပြောသွားတာဖြစ်ပါတယ်ရိုဟင်ဂျာတွေဒုက္ခရောက်နေတဲ့ကိစ္စအပေါ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကလည်းစိုးရိမ်နေတယ်လို့ပြောပါတယ်နှိမ်နင်းမှုတွေရပ်အောင်နိုင်ငံတော်တိုင်ပင်ခံဒေါက်ဆန်းစုကြည်ကိုရောစစ်တပ်ခေါင်းဆောင်တွေကိုပါအမေရိကန်အစိုးရကဖိဖိစီစီပြောနေတယ်လို့လည်းချာတာဘရီနီကလုပ်တဲ့သတင်းစာရှင်းလင်းပွဲမှာသူကပြောပါတယ်ဒီနိုင်ငံသားဝန်ကြီး Rex Tillerson ကိုရိုင်းဒေါက်ဆန်းစုကြည်ကိုဖုန်းနဲ့ဆက်သွယ်ပြောကြားခဲ့တယ်လို့ပူးတွဲစစ်ဦးစီးချုပ်များအဖွဲ့တဘာပတိဗိုလ်ချုပ်ကြီး Joseph Dunford ကလည်းတမတော်အကြီးအကဲကိုဖုန်းနဲ့ဆက်သွယ်ပြီးတော့ဒီလုပ်ရက်တွေဆက်လုပ်နေလို့မရဘူးဆိုတာပြောကြားခဲ့တယ်လို့ကုလသမဂ္ဂဆိုင်ရာတပ်အမတ်ကြီး Nikki Haley ကပြောပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်နေတဲ့ကိစ္စနဲ့ပတ်သက်လို့ဒေါက်ဆန်းစုကြည်နဲ့သူတိုက်ရိုက်စကားပြောဆွေးနွေးခဲ့တယ်လို့အထွေထွေညီလာခံတက်နေတဲ့ကနေဒါဝန်ကြီးချုပ် Justin Trudeau ကလည်းပြောပါရယ်ရိုဟင်ဂျာမွတ်စလင်တွေနဲ့မြန်မာနိုင်ငံတွေကလူနည်းစုတွေအားလုံးအပေါ်အကြမ်းဖက်မှုတွေရပ်ပြီးတော့အကာအကွယ်ပေးဖို့ဒေါက်ဆန်းစုကြည်နဲ့တက်မတော်ကာကွယ်ရေးဦးစီးချုပ်စီကိုကနေဒါကစာပေးဖို့တောင်းဆိုထားတယ်လို့လည်းဝန်ကြီးချုပ် Trudeau ကကြားသာပေးနေကပြောကြားပါရယ်တခါဒီဂျမန်နိုင်ငံသားရဲ့ဝင်ကြီးဇစ်ခမာဂရေဗရီယာကလည်းရိုဟင်ဂျာတွေအကြမ်းဖက်ခံရတာနဲ့ဒုက္ခတွေတွေထွက်ပြေးတာကိုဥပမာပေးပြီးတော့ဖြစ်လာတဲ့ပြဿနာကိုဆော့ဆော့ဆီဆီကင်တွယ်တဲ့နဲ့လို့ကြာတာရင်းတွေကပြောကြတဲ့အထွေထွေညီလာခံမိန့်ခွန်းတွေမှာပြောသွားပါတယ်။ဆင်းရဲဒုက္ခတတ်တာရရစေဖို့နဲ့ပဋိပက္ခတွေအဆုံးတတ်စေဖို့အတွက်နိုင်ငံရေးအရာထောက်ခံမှုနဲ့လူသားချင်းစာနာတဲ့အထောက်အပံ့တွေအများဆုံးပေးနိုင်ဖို့အရေးကြီးတယ်လို့ဆိုပြီးတော့နိုင်ငံတကာကြက်ချင်ဒီအဖွဲ့ကနေတဆင့်ဂျာမနီကအထောက်အပံ့တွေတိုးပေးသွားမယ်လို့သူ့ရဲ့မိန့်ခွန်းထဲမှာပြောသွားပါတယ်။